မြန်မာနိုင်ငံကပဋိပက္ခတွေကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဟာဆန်မာမုတ်ကဗိုလ်လုံးကပြောလိုက်ပါတယ်။နှစ်နိုင်ငံတည်ငြိမ်ရေးနဲ့ဒေသတွင်းလုံခြုံရေးကိုအာမခံနိုင်မှုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းလှုပ်ဆောင်နေတာလာမယ့်လတွေထဲမှာနှစ်နိုင်ငံကြားချိတ်ဆက်မှုစီမံကိန်းအသစ်တွေစတင်နိုင်မယ့်ရှိကြောင်းလည်းအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကတနေ့တခြားပိုဆိုးလာနေတယ်လို့အိန္ဒိယကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးကပြောတာပါ။အိန္ဒိယမျိုးသားလုံခြုံရေးအကြံပေးအချစ်ဒိုဗယ်နဲ့ဗိုလ်ထုံးနစ်ကတွေ့ဆုံခဲ့ပြီးနောက်မှာမြန်မာနိုင်ငံနဲ့ကဆိုးဝါးလာနေတဲ့လုံခြုံရေးအခြေအနေတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့မစ္စတာမမုတ်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီတပ်တွေနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားပဋိပက္ခတွေပြင်းထန်နေတာကမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးအတွက်စိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်နဲ့ရခိုင်နယ်စပ်တစ်လျှောက်ကဝင်လာတဲ့စစ်ကောင်စီလက်အောက်ခံမြန်မာနယ်ကြားစောက်တိုက်ရက်ထက်ပွဲဝင်နေတဲ့တပ်သားတွေကိုလည်းမြန်မာဘက်ကပြန်ပို့ဖို့စီစဉ်နေတယ်လို့အိန္ဒိယသတင်းတောက်ကလပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကပြောပါတယ်ခင်ဗျာ။